ပြီးခဲ့တဲ့ဇူလိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကြောက်ပထောင်မြို့မှာဆောက်လက်ဆနေတဲ့လုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှုဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုန်တရားပြန့်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတိမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေ၊ရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှုဖျက်ဆီးမှစိုးရိမ်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖျက်ဆီးလိုက်တဲ့ကိစ္စပါ။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲ။လူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်။ဖြစ်စဉ်အကြမ်းမြင့်ကတော့ခုလိုပါ။ကြာပတော်မျိုးနဲ့တာယာအေးရက်ကွက်ကစောက်လုံစာနှစ်ထပ်အင်ကြီးတစ်လုံးကိုအဲ့ဒီဗလီအဖြစ်အသုံးပြုဖို့စောက်တာပါ။ဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရာကအစာပြူတယ်လို့သိရပါတယ်။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တက်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်နေဆိုတဲ့အထောက်အထားတစ်ခုတလေတောင်ရှိတာမဟုတ်ပါဘူးပြဿနာဖြစ်ပြီးတဲ့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြော်ပတောင်းကတိုင်းစင်လွတ်တော်အမတ်ဦးအေးခိုင်ကကြော်ပတောင်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်အခုနေအိမ်ကိုပိုင်ဆိုင်သူဟာလဲဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်စရာတချမ်းမှမတွေ့ရဘူးလို့လဲဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ဖျက်ရတာပါလဲပေါ့။ဦးရခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီပင်သားရခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မီးရှို့ကြဖျက်ကြလိမ့်မယ်။အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်။ဒါကြောင့်အဲ့ဒီအချက်နှစ်ချက်နဲ့တက်ဆိုင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်မြင်ပြီးချက်မိတ်ပေးအာနာပိုင်တွေကိုယ်တိုင်ကဗဟိုးသုံးပြီးဖြိုးချဖျက်ဆီးလိုက်တာလို့ဆိုပါတယ်ဒီနေရာမှာအုပ်ချုပ်ရေးရဲနဲ့လွှတ်တော်အမတ်အာနာပိုင်အားလုံးရဲ့စဉ်းစားချက်အလွန်အံ့ဩဖို့ကောင်းတာတွေ့နိုင်ပါတယ်ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစဉ်းစားခဲ့သလိုအမှန်တိုင်းဖြေရှင်းဖို့လည်းစူးစမ်းတာမတွေ့ရပါဘူးခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးအောင်မကဘသူတွေကသတင်းမှားတွေဖြန့်ပြီးအကျန်းဖတ်ဖို့လှုံ့ဆော်တယ်လေဆိုတာကိုလည်းစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူ
းပြဿနာကိုအကျန်းဖတ်ရန်ကြံရွယ်ချက်နဲ့မမှန်မကန်လှုံ့ဆော်မှုအဖြစ်ရဲရဲဝုံးဝုံးကင်တွယ်ခဲ့သင့်ပါတယ်လက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဗုဒ္ဓဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတည်ဆောက်ထားတာလို့သိရပါတယ်နေကိုဖြိုဖျက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်ကြောင်းပြချက်တစ်ခုကစီပင်မှာခွင့်ပြုချက်တင်မထားလို့လို့ဆိုပါတယ်ဒီနေရာမှာမေးစရာမေးခွန်းရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနှစ်ထပ်အင်ကြီးတိဆောက်ပြီးစီကဏ္ဍဤအထိစီပင်ကမသိခဲ့ဘူးဆိုတာများလားအဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအလုံးကသိနေကြပါတယ
်စီပင်သားရဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုလာရင်လဲအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်နောက်ပိုင်းကျမှတီစဲစီပင်သားရဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်တိတ်မကြသေးပါဘူးပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာပိုင်ဒုက္ခသည်စခန်းကမွတ်စလင်9ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နီဦးစစ်ကမ်းကိုသွားပါတယ်စစ်ကမ်းအရောက်မှာဘာပြက်တနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲရီနဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်သေးကြံ6ယောက်လုံးလဲဒဏ်ရာရသွားပါတယ်သူတို့စီးသွားတဲ့ကားလဲပျက်စီးသွားပါတယ်အခုလိုမင်းမဲ့တိုင်းမီဆန်ဆန်လူစုလူဝေးနဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူးလူတယောက်ကိုဖမ်းထားတယ်ဆိုတာကလွဲပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကိုမှထုတ်ပြန်တာမတွေ့ရပါဘူးအလားတူ2012ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင်ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့စဉ်ကာလတုန်းကလည်းအခုလိုပဲလူစုလူဝေးနဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလူတွေကိုဝိုင်းဝန်းတပ်ဖြတ်တာတွေနေရအတော်များများမှာဖြစ်ပွားခဲ့ပါတယ်အဲ့ဒီပြဿနာတွေနဲ့ပတ်သက်ရင်အာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်နိုင်တာအလွန်ရှားပါတယ်ဒါကြောင့်လဲဒီနေ့ထက်တိ လူစုလူဝေးနဲ့အကြမ်းဖက်တဲ့လုပ်ရက်ဆက်ပြီးရှင်သန်နေတာဖြစ်ပါတယ
်။ပြဿနာတွေအားလုံးကိုစမ်းစစ်ကြည့်လိုက်ရင်အာဏာပိုင်တွေဟာအကြမ်းဖက်သမားတွေကိုထိထိရောက်အရေးယူတာမတွေ့ကြရပါဘူး။အလားတူအကြမ်းဖက်ဖို့လှုံ့ဆော်သူတွေလည်းများသောအားဖြင့်အရေးယူမခံကြရပါဘူး။ဒါတွေမကအမုန်းတရားပြန့်ပွားအောင်လှုံ့ဆော်သူတွေဟာလည်းဒီကနေ့ချိန်ထိအရေးယူတာမခံကြရပါဘူး။အခုကြောက်ပြောင်ပြဿနာမှာအာဏာပိုင်တွေဟာအကြမ်းဖက်ဖို့ကြိုးစားတာကိုဥပဒေနဲ့အညီမကင်တွယ်ခဲ့ရုံမကအဘိကူညာရောက်တဲ့အပြုမှုကိုတောင်လုပ်ခဲ့ပါသေးတယ်။အဲလိုပြဿနာတွေကိုတရားဝင်တဲ့အညီထိထိရောက်အကောင့်ထဲမပေါ်နိုင်သေးသေး၍တရားဝင်စိုးမိုးရေးဆိုတာဖြစ်လာဦးမှာမဟုတ်သလိုနိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ပုံရိပ်ကလည်းဆက်ပြီးကျဆင်းနေဦးမှာပါပဲ။တစ်ဆက်တည်းအခုလိုလူစုလူဝေးနဲ့အကြမ်းဖက်မှုလုပ်တာမျိုးတွေလည်းထပ်ပြီးပေါ်ပေါက်လာဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။